မြန်မာနိုင်ငံမှာပြီးခဲ့တဲ့လအနေငယ်တွင်အခြေအနေတွေကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကိုသတိထားပြီးမပြတ်စောင့်ကြည့်သွားရမယ်ဆိုတာပြနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြောလိုက်ပါတယ်မြန်မာနိုင်ငံခီးစဉ်စားဖို့၃ရက်အလိုဒီကနေ့ထွက်လာတဲ့ထုတ်ပြန်ချက်တစ်ခုထဲမှာမစ္စရန်ဟီလီကအဲ့ဒီလိုပြောထားတာပါရခိုင်ပြည်ဘက်မှာဖြစ်နေတာအပြင်ကချင်နဲ့ရှမ်းဘက်မှာတိုက်ပွဲတွေအရှိန်မြင့်လာတာအဲ့ဒီကနေအရသားတွေရဲ့အခြေအနေအပေါ်အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေမလွဲမရှောင်သာဖြစ်လာတာတွေဟာအစိုးရအဖွဲ့တွေရဲ့ပထမတက်တန်းအတွင်းသွားနေတဲ့လမ်းကြောင်းအပေါ်စိုးရိမ်ပူပန်စရာတချို့ဖြစ်လာစေပါတယ်လို့မစ္စရန်ဟီလီကပြောပါတယ်မစ္စရန်ဟီလီဟာဇန်နဝါရီလ9ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာမှာပါဒီခီးစဉ်အတွင်းကချင်ပြည်နယ်တဲကမြစ်ကြီးနားဖားကန့်နဲ့လိုင်စာရခိုင်ပြည်နယ်တဲကစစ်တွေရသေတောင်ဘူးတီတောင်နဲ့မောင်းတော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းသွားဖို့စီစဉ်ထားပါတယ်အစိုးရရဲ့ဖိတ်ကြားချက်နဲ့လာရောက်မဲ့စနေကြာခီးစဉ်အတွင်းနိုင်ငံရေးကောင်းဆောင်တွေနဲ့ရက်ရွာအကြီးအကဲတွေရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပြင်လူ့ခွင့်ရေးချိုးဖောက်ခံရသူတွေနဲ့တွေ့ဆုံမှုရှိတယ်လို့နိုင်ငံတကာအတိုင်းအဝန်းကလူပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံမှုရှိပါတယ်ဒီခီးစဉ်အတွင်းလေးလာတွေ့ရှိချက်တွေကိုအစဉ်ကန်စာရေးပြီးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကို2018ခုနှစ်မတ်လမှာတင်သွင်းမှာဖြစ်ပါတယ်